Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ3ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရုပ်ကနေလိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်အောင်မဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါDonald Trump ဟာသမ္မတဖြစ်ဖို့အရေးချင်းမမီဘူးလို့သမ္မတဥပမာကပြောသလို Mr. Trump ကလည်းသမ္မတဥပမာဟာတမိုင်းမှာအញ្ញံဖြင်းဆုံးသမ္မတဖြစ်ဖို့ရှိတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားကတာလက်ပစ်ဒုံးကျည်ဒီဇင်ကိုဒီကနေ့ပြစ်လို့ဆန်သက်တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ Syria မှာအင်ဂါလေးကအစိတ်တန်းငွေနဲ့တိုက်ခိုက်တယ်ဆိုတာ Russia လက်ချက်ဖြစ်တယ်လို့ဆွဆွဲပြောဆိုတာတွေကို Russia ကညှင်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာဒီကနေ့ညနေနားဆင်ကြမယ့်သတင်းတွေထဲမှာတော့ IS အကြမ်းဖက်အဖွဲ့ကဆိုပြီးတော့ပေးပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့ပါဝင်မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့ရဲ့အသက်အန္တရာယ်ချင်းချောက်ထားရတဲ့ပတ်သက်လို့ဒီမြန်မာအစိုးရအနေနဲ့လုံခြုံရေးအရာဘာတွေပြင်ဆင်ထားပြီးပါပြီလဲ
အကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဟာကျွန်တော်လေးထားပြီးဆောင်ရတယ်အဲ့တော့ဒီသတင်းပေါ်မှာမလေးရှားနဲ့အဲ့လိုသူတို့ရဲ့သတင်းတွေလည်းကျွန်တော်လိုက်ပြီးတော့တွေ့လာနေတာရှိတယ်လုံခြုံရေးဖွဲ့ပြီး
သမရယုံဝန်ကြီးဌာနပြောခွင့်ရဥစ္စာတွေပါဒီအကြောင်းအပြည့်စုံကိုမကြခင်နားဆင်ရမှာရှိပါတယ်ဒီနောက်မှာတော့ကိုကံအုတ်ချုပ်ခွင့်ရဒေတာလောက်ကိုင်းမှာဘုံပေါက်ခွဲခဲ့တာတခါဒီဘန်လုပ်ငန်းကိုအားပြုပြီးတော့အသေးစားနဲ့အလဆာစီဝါရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေတာကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာဒီအကြောင်းစာရီကိုတင်ပြသွားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မက်ခင်ဗျူတွေကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဘရက်ဥပမာဟာအမေရိကန်တမိုင်းမှာအញ្ញံဖြင်းဆုံးသမ္မတဖြစ်နိုင်ခြေရှိတယ်လို့Republican သမ္မတလုံးဒေါ်နယ်ထရမ့်က Twitter မှာရေးပါတယ်။ Mr. Obama က Mr. Trump ကိုတိုင်းပြည်ကိုဦးဆောင်ဖို့အရေးချင်းမပြည့်မီသူအဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့ဒီလိုတုံ့ပြန်တာပါ။ Republican သမ္မတလုံးဟာသမ္မတရာထူးအတွက်အရေးချင်းမပြည့်မီဘူးလို့သူထင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းဘက်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာဒေါ်နယ်ထရမ့်ကဆက်ပြီးတက်တည်ပြနေတဲ့ကြောင်းအင်္ဂါနေ့ကသမ္မတအင်ဗျူတော်မှာ Mr. Obama ကပြောပါတယ်။ဒီတော့တင်မှာပဲဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝန်ထမ်းတွေကြားပိုးပြီးစိတ်ပြက်လက်ပြက်ဖြစ်လာနေတယ်ဆိုတဲ့သတင်းလည်းထွက်လာပါတယ်။ဒေါ်နယ်ထရမ့်ကမှားယွင်းပြောဆိုတာတွေအငင်းပွားပွဲပြောဆိုတာတွေအပေါ်စိတ်မသက်မသာဖြစ်လာကြတာပါ။အဲ့ဒီအထက်မှာမွ슬င်တူဦးဖြစ်သူခီဇာခန်းနဲ့ပတ်သက်ပြီးအခြေအနေဖြစ်နေတာလည်းပါပါတယ်။ခီခန်းရဲ့သားဖြစ်သူဟာ2004ခုနှစ်ကအီရတ်စစ်ပွဲအတွင်းကြာဆုံးသွားတာပါ။ဒါ့အပြင်ရွေးကောက်ပွဲဝင်ရမယ့် Republican Party ရဲ့အထင်ကရခေါင်းဆောင်လွှတ်တော်အမတ်နှစ်ဦးကိုသူကထောက်ခံချက်မပေးဘူးလို့အင်္ဂါနေ့က Washington Post သတင်းစာနဲ့မိန့်မှန်ခံတစ်ခုမှာ Mr. Trump ကပြောခဲ့တာလည်းအပါအဝင်ပါအလုပ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့အရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကေးတို့ဟာရွေးကောက်ပွဲပြန်ဝင်ရမယ့်အချိန်ရောက်နေကြတာပါသူတို့နှစ်ယောက်စလုံးကမစ္စတာထရမ့်ကိုထောက်ခံထားကြပေမဲ့မစ္စတာခန်းမီသားစုကိုထရမ့်ကဝေဖန်ပြောဆိုတဲ့အပေါ်အပြစ်တင်ပြောဆိုထားကြပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားဆိုရသက်တမ်းကာလတလျှောက်လုံးနီးပါးကျူးပန်းလာခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံ12နိုင်ငံကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP သဘောတူစာချုပ်လက်မှတ်ရေးထိုးရေးကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့သမ္မတကလုံလာနေပါတယ်။လက်ရှိသမ္မတလောင်းနှစ်ဦးစလုံးကဒီသဘောတူညီစာချုပ်ကိုလက်မှတ်ခံတာကြောင့်မလို့ဒီလာမယ့်ဇန်နဝါရီလတည်းသူ့နေရာကိုဆက်ခံမဲ့သမ္မတတက်ထက်မှာဒီကိစ္စဖြစ်လာနိုင်စရာမရှိပါဘူး။အခုသမ္မတဖြစ်နေချိန်မှာဒီသဘောတူညီချက်အတည်ပြုနိုင်အောင်ကြိုးစားမယ်လို့အင်္ဂါနေ့တုန်းကဒီစင်ကာပူဝန်ကြီးချုပ်နဲ့ပူးရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောသွားပါရယ် TPP သဘောတူစာချုပ်ချုပ်ဆိုခြင်းအပြင်အမေရိကန်ကုန်ပစ္စည်းတွေအပေါ်အခွင့်စည်းချက်မှုတွေရော့သွားနိုင်တဲ့တစ်ချိန်ထဲမှာကုန်သွယ်ဘက်နိုင်ငံတွေကိုလည်းဒီအလုတ္တမအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစံနှုန်းတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လိုက်နာလာစေမှာဖြစ်လို့အလုတ္တမတွေအထွေပို့ပြီးတော့မျှတာတဲ့ဈေးကွက်တွေပေါ်ပေါက်လာစေမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ် Republican သမ္မတလောင်း Donald Trump ကတော့ TPP နဲ့တခြားကုန်သွယ်ရေးသဘောတူစာချုပ်တွေကိုလည်းလက်မခံပါဘူးဒီလက်ရှိရရှိထားတဲ့သဘောတူညီချက်တွေကိုပဲအမေရိကန်အလုတ္တမတွေအထွေပို့ပြီးတော့အကျိုးရှိအောင်ပြန်လည်ညှိနှိုင်းတာတွေလုပ်မယ်လို့ Trump ကကတိပြုပြောထားပါရယ် TPP ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံသားတိုင်းပြည်တွေအလိုကျဖြစ်အောင်လုပ်ရကြပြီးတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းကဏ္ဍကိုဖျက်ဆီးရရောက်လိမ့်မယ်လို့ Trump ကဝေဖန်ထားတာပါ Democratic သမ္မတလောင်း Hillary Clinton ကလည်း TPP သဘောတူညီချက်ဟာတိုင်းပြည်တွင်းကလူလက်တန်းစားတွေရဲ့အခြေခံလစာတွန်းမြင့်အောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ထားတာပါရှင
်မြောက်ကိုရီးယားနိုင်ငံကအရှိတ်အဝါကမ်းလွန်ပင်လယ်ရဲကိုပဲ့ထင်းဒုံးကျည်တစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်မစ္စတာဘတ်စတ်통해서자기들의타격능력을과시한것입니다
ယောက်ကိုရီးယားဟာဒုံးကျည်ပြစ်လွတ်တာကနေတဆင့်သူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပြနေပါတယ်ဒီလိုရက်တွေဟာကိုရီးယားနိုင်ငံကြားဆက်ဆံရေးကိုပိုဆိုးရွားစေဖို့နဲ့နိုင်ငံကအတိုင်းဝိုင်းကြမှာသဘောထားတွေကွဲပြားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာဖြစ်ပွဲရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရကျောင်ကျွန်းဟီကပြောပါတယ်ဒုံးကျည်နှစ်ဆင့်တစ်ပြိုင်တည်းပြစ်လွတ်တာကိုထောက်လှမ်းသိရှိရပြီးတော့ တစ်စင်းကအောင်မြင်ပြီးတစ်စင်းကပြစ်လွတ်ပြီးချက်ချင်းဆိုသလိုပဲပေါက်ကွဲသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဒေါ်လာပြည့်ရူဒွန်းဒုံကြီးလို့ယူဆတဲ့ဒုံကြီးကိုဒီကနေ့မနေ့၈နာရီမတိုင်ခင်လေးမှာနိုင်ငံအနောက်ပိုင်းဟွမ်ဟေးပြည်နယ်အန်ယူးမြို့ကနေပြစ်လွတ်ခဲ့ပြီးကီလိုမီတာ1000လောက်ထိရောက်ပြီးတဲ့နောက်ဂျပန်ရေပိုင်နယ်ထဲဒါမှမဟုတ်အဲ့ဒီအနားမှာကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုံးကြီးပြစ်လွတ်ပြီးနာယီအတော်ကြာပြီးတဲ့နောက်တိုဂျိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချပါတယ်။အမေရိကန်ပြည်ထောင်စုကလည်းဘယ်လိုရန်စလာမှုမျိုးကနေမဆိုကိုကိုကိုနဲ့မဟာမိတ်တွေကိုကာကွယ်ဖို့အစဉ်သင့်ရှိနေတယ်လို့ချက်ချင်းတုံ့ပြန်ပြောဆိုပြီးမြောက်ကိုရီးယားကိုတတိပေးလိုက်ပါတယ
်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီဆန်လွန်နဲ့ဝန်ကြီးချုပ်ကတော်တို့ကိုဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကတော်မစ်ရှဲအိုဘားမားတို့ကအိမ်မြူတော်မှာအင်္ဂါနေ့ညနေပိုင်းကနိုင်ငံတော်ညစာနဲ့အခမ်းကျူဆူခဲ့ပါတယ်။သမ္မတအိုဘားမားရဲ့သမ္မတတက်တန်းကာလအတွင်း12ချိန်မြောက်ဖြစ်တဲ့ဒီနိုင်ငံတော်ညစာစာပွဲဟာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုအကြားသက်တမ်းဆက်ဆံရေး250ပြည့်အထိမ်းမဲ့ပွဲဖြစ်ပါတယ်
။ To Prime Minister and Mrs. Lee and to the friendship and partnership between our peoples
ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ကတော်လီတို့အတွက်နောက်နှစ်နိုင်ငံပြည်သူတွေအကြားချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ရှေ့ဆက်အကောင်းဆုံးလက်တွဲသွားနိုင်ဖို့စင်ကာပူနိုင်ငံအောင်မြင်ပါစေ၊အမေရိကန်ပြည်ထောင်စုအောင်မြင်ပါစေလို့ဆိုပြီးတော့သမ္မတဥပမာကဒီနိုင်ငံတော်ညစာစာပွဲမှာဆုတောင်းပေးသွားတာပါ။စင်ကာပူနဲ့အမေရိကန်နိုင်ငံတွေဟာစီးပွားရေးနဲ့လုံခြုံရေးဆိုင်ရာအနီးကပ်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေဖြစ်တယ်လို့စင်ကာပူနိုင်ငံမှာအမေရိကန်ကုမ္ပဏီပေါင်း3500ကျော်ရှိပါတယ်။ကုရုရာသီပြောင်းလဲမှုဆိုင်ရာ2015ခုနှစ်ပါရီသဘောတူစာချုပ်ကိုနှစ်နိုင်ငံစလုံးကလက်မှတ်ရေးထိုးထားသလိုစင်ကာပူနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာဒီ IS ဆုံးရောက်ချိန်မုံရေးအတွက်ပထမဆုံးပူးပေါင်းပါဝင်တဲ့နိုင်ငံလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအမေရိကန်ကနောက်ဆုံးချိန်နိုင်ငံတော်ညစာနဲ့တက်ခင်းအခံခဲ့တာကတော့1985ခုနှစ်တုန်းကပါ။အဲ့ဒီချိန်ကဒီအမေရိကန်သမ္မတရော်နယ်ရေဂန်ကအခုဝန်ကြီးချုပ်မစ္စတာလီရဲ့ဖခင်ကွယ်လွန်သွားပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းလီကွမ်ယူကိုအခံခဲ့တာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာ
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီတွေကနေဗိုလ်တူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံမှာအင်ကာနီကကလိုရင်းတန်းကုန်နဲ့တက်ခိုက်တယ်ဆိုတဲ့ဖြစ်ဟာရုရှားလက်ချက်ဖြစ်တယ်လို့ဆီးရီးယားသဘုံတွေနဲ့လူ့အခွင့်အရေးဖွဲ့တွေကဆွဆွဲတာကိုရုရှားဆိုရကညင်တယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကပြောပါတယ်။အဲဒီတန်းကုန်နဲ့တက်ခိုက်ခံရတယ်ဆိုတဲ့နေ့မတိုင်ခင်တရက်ကအလားတူနေရာမှာပဲရုရှားရဟန်းရင်ဒဇင်ပြစ်ချခံထားရတာပါ။သူတို့မှာသတင်းအချက်လက်မရှိတဲ့အကြောင်းစစ်စင်ရေးကိုဘယ်လိုဆက်လုပ်နေတယ်လဲဆိုတာနဲ့ပတ်သက်တဲ့သတင်းအချက်လက်တွေမရှိတဲ့အကြောင်းအဲဒီလိုသတင်းထုတ်ပြန်တာမျိုးကိုတုံ့ပြန်ဖို့သိခဲ့တဲ့အကြောင်းပေပေါ်မှာအခြေခံထားတဲ့သတင်းရင်းမြစ်တွေကဘာတွေစတာတွေကဘယ်တော့မှရှင်းရှင်းလင်းလင်းမရှိပါဘူးလို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောတာကိုနိုင်ငံပိုင်းတာ့စ်သတင်းဌာနကဖော်ပြသွားတာပါအဝိုင်းခံထားရတဲ့အာလပူမြို့နာကမြို့တစ်မြို့ကိုရဟယင်ဒဇင်းပေါ်ကနေအစိတ်တန်းငွေပူတွေချခဲ့တယ်ဆိုပြီးစစ်တမ်းခံနေရတဲ့စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအကူအညီပေးလုပ်သားတွေကအင်ကာနီမှာပြောတာပါအမျိုးသမီးနဲ့ကလေးတွေအများစုဖြစ်တဲ့လူ30ထဲမှနေအစိတ်တန်းငွေတန်းတင်ခဲ့ကြပါတယ်အဲ့ဒီမတိုင်ခင်နိုင်ငံတော်ကြောင်ကရုရှားရဟယင်ဒဇင်းကိုသဘုံတွေပြစ်ချတာကြောင့်ပြက်ကျသွားတဲ့နေရာနာမှာပဲတန်းငွေဘူးတွေကိုညာရင်းချင်းချခဲ့တာဖြစ်တယ်လို့အကူအညီပေးလုပ်သားတွေကပြောပါတယ်။အစိတ်တန်းငွေကြောင့်ထိခိုက်ဒဏ်ရာရတဲ့အတိုင်းအတာပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။အင်္ဂါနေ့နောက်ပိုင်းထိတော့ဘယ်သူတိုက်ခိုက်တယ်ဆိုတာနဲ့ပတ်သက်တဲ့သတင်းတွေကရောထွေးနေပါတယ်။အာလပူမြို့ကိုပိတ်ဆို့ထားတာချိုးဖျက်ဖို့ကြိုးစားနေတဲ့သဘုံတွေနဲ့မြို့ကိုဝိုင်းထားတဲ့အစိုးရတပ်ဖွဲ့တွေကြောင့်ကလိုရင်းလိုယူဆတဲ့အစိတ်တန်းငွေအသုံးပြုတိုက်ခိုက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြတာပါ။
ဆီးရီးယားဆိုရတက်တွေဟာ RPG လက်နက်တွေတင်ကားတွေကိုသုံးပြီးတော့ဒီအတိုက်ခံအဖွဲ့တွေကိုအလက်ပိုမျိုးကနေဖယ်ရှားဖို့ကြိုးစားနေတာနဲ့အမျှအလက်ပိုမျိုးတဝမ်းမှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေပါဗျ။ဆိုရထင်းကျုပ်တဲ့ဗဟိုစစ်ဘက်သတင်းဌာန SCMM ကထုတ်ပြန်တဲ့ဗီဒီယိုခွေတစ်ခုထဲမှာတော့ပြစ်ခတ်မှုတွေကြားကနေသဘုံအဖွဲ့တွေထွက်ပြေးနေတဲ့ဗုံရိပ်တွေအပါအဝင်အလက်ပိုမျိုးအတွင်းတိုက်ခတ်မှုတွေကိုတွေ့ရပါဗျ။ဒီအလက်ပိုမျိုးအတွင်းမှာသဘုံဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုသွားလို့ရတဲ့နောက်ဆုံးလမ်းကြောင်းကိုအစိုးရကပိတ်ပစ်လိုက်ပြီးတော့ရက်အနည်းငယ်အကြာမှာဒီမျိုးတဝိုက်နဲ့အနီးနားကရက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေတာပါ။အလက်ပိုမျိုးကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေကဝန်းရံပိတ်ဆို့ထားတာမှာဒေသခံအရက်သား3သိန်းနီးပါးပိတ်မိနေပြီးတော့ဒါဟာစစ်ပွဲတွေဖြစ်တဲ့ဆီးရီးယားနိုင်ငံမှာလူတွေအများဆုံးပိတ်မိနေတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါရဲရှင်။
ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရေးစီးပွားရောင်းဝယ်မှုနဲ့ပတ်သက်တယ်လို့ဆွဆွဲခံထားရတဲ့မျိုးတော်ဝင်တယောက်ရဲ့လက်နက်ကန်ကိုရောင်တော်6ရောက်ကိုရဲတပ်ဖွဲ့ကတတ်လိုက်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။အယ်ဘူရာမျိုးတော်ဝင်ရိုလန်ဒိုအက်စပီနိုဆာစီနီယာဟာမူရမောင်ကိုတဦးလိုတန်လျာရှိတဲ့သူ့ရဲ့တားဖြစ်သူကိုအကာအကွယ်ပေးနေတဲ့အတွက်တွေ့တဲ့နေရာမှာမျိုးတော်ဝင်ကိုပြစ်ဒဏ်မဲ့ဆိုပြီးသမ္မတရိုဒရီဂိုဒူတာတေကဒီသတင်းပတ်အစောပိုင်းမှာပဲချင်းချောက်ထားတာပါ။ မျိုးတော်ဝန် SP နီဆိုဟာအင်ကာနီကနိုင်ငံရဲတပ်ဖွဲ့မှကိုယ်တိုင်သွားပြီးအဖမ်းခံပေမဲ့မူရီယာစာပြစ်ဒဏ်ရာရှိနေတဲ့တားဖြစ်သူအာဝင်းကတော့အဖမ်းမခံသေးပါဘူး SP နိုဆာရဲ့အိမ်နားမှာဒီကနေ့မနေ့အစောပိုင်းကကင်းလှည့်နေတဲ့ရဲတပ်ဖွဲ့နဲ့လက်နက်ကင်အဆောင်တွေကြားအပြန်အလှန်ပစ်ခတ်ကြတာလို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်အဆောင်တွေကရဲတွေကိုအရင်ပစ်တာကြောင့်ရဲတပ်ဖွဲ့ကပြန်ပစ်တာမှာအဆောင်6ယောက်သေဆုံးတာဖြစ်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲအယ်မာဘယ်ဒီဂျာကပြောပါတယ်အိမ်ဝင်းတွင်မှာတွေ့ရတဲ့လက်နက်18လက်ထက်မနည်းကိုလည်းရဲတပ်ဖွဲ့ကသိမ်းလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကာလာရှိကြစူးစူးရွာဖြစ်နေတဲ့မူရီစီဝါရောင်းဝယ်မှုနဲ့အကြမ်းဖက်မှုတွေကိုသူသာသမရအဖြစ်ရွေးကောက်ခံရရင်အမြင့်ပြတ်ရှင်ပြစ်မယ်ဆိုတဲ့ဂရုပေးပြီးတော့သမရဒူတာဒီကရွေးကောက်ပွဲဝင်ခဲ့တာပါ
တောင်ဆူဒန်နိုင်ငံမှာလက်နက်ကန်ပြည်ပခါတွေကြောင့်ဒုက္ခသည်တွေထောင်ထဲချီအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြသလိုတိုင်းပြည်အတွင်းမှာပဲအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြသူတွေလည်းပိုပြီးတော့များလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေပါတယ်ပြီးခဲ့တဲ့၁၀ရက်အတွင်းတောင်ဆူဒန်ကနေအိနီဂျီယူဂန္ဒါနိုင်ငံကိုထွက်ပြေးတဲ့ဒုက္ခသည်အရေအတွက်ဟာနှစ်ဆတိုးလာခဲ့တဲ့အကြောင်းနောက်အစိုးရတပ်တွေနဲ့လက်နက်ကင်တပုံတွေအကြားမြို့တော်ဂျူဘာမှာတိုက်ပွဲတွေဆပြီးတော့ဖြစ်ခဲ့တဲ့လွန်ခဲ့တဲ့သတင်းသုံးပတ်ကစလို့ဒုက္ခသည်ဦးရေ25,000ကျော်အထိရှိလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါရယ်နောက်ထပ်ဒုက္ခသည်1,000ကတော့ကန်ဂျာနိုင်ငံကိုထွက်ပြေးသွားခဲ့ပြီးအခုဆိုရင်ကန်ဂျာမှာလည်းတောင်ဆူဒန်ကဒုက္ခသည်9,000အထိရှိပါရယ်သိမ်းမကြခင်တုန်းကညညွတ်တဲ့အစိုးရတရက်ဖွဲ့စည်းခဲ့တာနဲ့အတူတူပြီးခဲ့တဲ့ဩဂတ်စ်လတုန်းကတောင်ဆူဒန်သမ္မတဆယ်ဖာကီးယားနဲ့အတိုက်ခံကောင်စာရစ်မာချာတို့အကြားရယူခဲ့တဲ့အပြစ်ခံရစရေးသဘောတူညီချက်ဟာလည်းအကြမ်းဖက်မှုတွေတိုးလာနေတဲ့အခြေအနေအောက်မှာပြက်လွနေပါဖြစ်နေတာပါအခုဒီချိန်တိုးလာတဲ့ဒုက္ခသည်ဥယျာဉ် 6,000 နဲ့ပါဆိုရင်တောင်ဆူဒန်နိုင်ငံမှာပြည်တွင်းစစ်ဆပြီးတော့ဖြစ်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကစလို့ဒုက္ခသည်ဥယျာဉ်ဟာ6,000နီးပါးရှိထိတိုးလာတာဖြစ်ပါတယ်ရှင်
American Democratic Party ရဲ့ computer စနစ်ကိုမကြာသေးခင်ကဖောက်ထွင်းခိုးဝင်ခဲ့တဲ့ပြည်ပအခြေဆိုင် hacker တွေဟာပိုပြီးအန်ဒရွိုက်ကြီးတဲ့လုပ်ရက်တွေကိုနောင်မလုလာနိုင်ခြင်းရှိတယ်လို့ Cyber လူညုံရေးဆိုင်ရာ American တွင်းကျင်သူတွေကပြောလိုက်ပါတယ်။ Cyber ကနေတိုက်ခိုက်ခံရနိုင်ခြင်းရှိတဲ့ပြစ်မှတ်တွေထဲမှာ American Electronic Mail Base နဲ့လည်းပါတယ်လို့ Cyber လူညုံရေးတွင်းကျင်သူတွေကဒီသတင်းပတ်ထုတ်လွှင့်တဲ့ VOE ရဲ့ hashtag အစီအစဉ်မှာပြောတာပါ။ Democratic နိုင်ငံလုံးဆိုင်ရာ company DNC ရဲ့ computer စနစ်ကနေဖောက်ထွင်းခိုးယူထားတဲ့ email တွေကို WikiLeaks website ကပြီးခဲ့တဲ့လမှာထုတ်ပြန်ခဲ့တာကြောင့်ပါတီအတွက်အတော်လေးအခက်တွေ့ခဲ့ရပါတယ်။ Arab စော်ဘောများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့တော်ရဲ့အဓိကလေဆိပ်မှာဒီကနေ့လေယာဉ်တစ်စင်းအစင်းမှာမတော်တဆဖြစ်ရတဲ့ခုနဲ့ကြုံရတယ်လို့ဒူဘိုင်းအခြေဆိုင် Emirates လေကြောင်းလိုင်းကပြောပါတယ်။ဒီကနေ့ဒေသဆန်တော်ချိန်နေ့လယ်တနာရီမတိုင်ခင်မှာအဲ့ဒီမတော်တဆဖြစ်ရဖြစ်ခဲ့တာဖြစ်ပြီးအိန္ဒိယတောင်ပိုင်း Thiruvananthapuram ကနေထွက်လာတဲ့လေယာဉ်အစင်းမှာဖြစ်တာပါ။လေယာဉ်ပေါ်မှာခီးသည်295ယောက်ပါပြီးအားလုံးကိုဘေးကင်းရန်ကင်းကယ်နိုင်ခဲ့တယ်လို့ဒူဘိုင်းမြို့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ။
နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါခင်ဗျာ VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တ�ဲ့ www.burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစတင်တင်ဆက်ပေးပါမယ်ခင်ဗျာမလေးရှားနိုင်ငံက Nagi Sambilian Yes Kango IS အဖွဲ့ကဆွပြီးတော့ချင်းချောက်ရေးသားပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးအချို့ပါဝင်မြန်မာနိုင်ငံကဒီနိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်အမည်ကိုလည်းထည့်သွင်းထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြပါရတယ်။မြန်မာတာဝန်ရှိသူတွေဘက်ကတော့ဒါကိုအသေးစိတ်သိအောင်စုံစမ်းနေပြီးဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နိုင်ငံတော်အဆင့်လုံခြုံရေးအဖြစ်နဲ့ဆောင်ရွက်ပေးနေတယ်လို့ပြောပါရတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါခင်ဗျာ။
မလေးရှားနိုင်ငံပြည်နယ်တစ်ခုဖြစ်တဲ့ Ningri Civilian မှာရှိတဲ့ရဲဌာနတချို့ကို IS အကြမ်းဖက်အဖွဲ့ကဆိုပြီးပေးပို့လိုက်တဲ့စာရဲမှာမလေးရှားနိုင်ငံဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံသားကြီးဝန်ကြီးဒေါ်ဆန်းစုကြည်တို့ကိုတပ်ပုံနဲ့တကွဖော်ပြပြီးအသက်အန္တရာယ်ချင်းချောက်ထားပါရယ်။စာမျက်နှာနဲ့မျက်နှာပါတဲ့ဒီစာဟာ IS အကြမ်းဖက်အဖွဲ့ကပေးပို့တဲ့တကယ့်စာဟုတ်မဟုတ်ဆိုတာကိုတော့မလေးရှားရဲကစုံစမ်းစစ်ဆေးနေတယ်လို့မလေးရှားသတင်းဌာနတွေမှာဖော်ပြပါရယ်။ဒါနဲ့ပတ်သက်လို့မလေးရှားအနာပိုင်တွေကမြန်မာစိုးရတာဝန်ရှိသူတွေထံကိုတရားဝင်အကြောင်းကြားစာမပေးဖို့သိပေမဲ့လို့ဒီသတင်းနဲ့ပတ်သက်လို့တိကျခိုင်မာမှုရှိမရှိဆိုတာကိုစတင်စုံစမ်းဆောင်ရွက်မှုတွေလုပ်နေတယ်လို့တမနာယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဗီအိုကိုပြောပါတယ်
။ကျွန်တော်တို့ကလည်းကျွန်တော်တို့ဟိုလုံခြုံရေးဆိုင်ရာပေါ့နော်ဆိုလိုတာအကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဟာကျွန်တော်အလေးထားပြီးဆောင်ရွက်တယ်။အဲ့တော့ဒီသတင်းပေါ်မှာမလေးရှားနဲ့အဘလို့သူတို့ရဲ့တဲ့တဲ့နေလဲကျွန်တော်တို့လိုက်ပြီးတော့ပြေးလာနေတာရှိရဲ့လုံခြုံရေးဖွဲ့စည်းတယ်ပေါ့နော်သူတို့လုံဆောင်တာရှိရလုံနေပါဟုတ
်ဟုတ်ကဲ့ဘယ်လိုပုံစံမျိုးနဲ့ဒီစာကိုဟုတ်မဟုတ်ဆိုတာအတည်ပြုနေရရှိပါလဲခင်ဗျာ
အခုလောဆယ်ပြောနေတာကအမေရိကရှားဘက်ကတာဝန်ရှိတဲ့လုံခြုံရေးဖွဲ့စည်းတွေကပြောတာကဒါကမလေးရှားမှာရှိတဲ့အဲ့ဒေသပေါ့နော် GS ကန်ကိုပို့တယ်အဲ့ဒေသမှာရှိတဲ့ ISIS ဒီလောက်မရှိဘူးသို့တော့အဲ့ဒီထဲမှာအစွန်းရောက်တဲ့အကြမ်းဖက် လူစိတ်ရှိတဲ့လူတွေတိုးလာအောင်စစ်ဆောင်စီရင်လုပ်တဲ့သဘောဖြစ်တယ်လို့သူတို့တခုချိန်ကြီးတော့သုံးသပ်တာလေသို့တော့ကျွန်တော်တို့ကကျွန်တော်တို့ဘက်ကလေးလာ30ပေါ့
လက်ရှိအချိန်ထိတော့ဒီစာဟာဘလောက်ထိခိုင်မာတည်ကြမှုရှိသလဲဆိုတာကိုတော့မလေးရှားအာဏာပိုင်တွေဘက်ကကိုမြန်မာစိုးရဘက်ကပါတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံစိုးရဘက်ကတော့ဒီလိုမျိုးဖြစ်ရကြောင်းဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအလေးထားဆောင်ရွက်သွားမယ်လို့ဦးစောထေကပြောပါတယ
်အကြမ်းဖက်တိုက်ခိုက်မှုလုပ်မယ်ဆိုတဲ့သတင်းချက်နဲ့အကြမ်းချင်းချောက်ချက်ဒါရင်းနဲ့ပတ်သက်ပြီးတော့ထုတ်ပေါ်လာတယ်ဆိုရင်ကျွန်တော်တို့ဟိုအစိုးရတွေပေါ့နော်တပ်ဆိုင်ရာအဖွဲ့အစည်းတွေတာဝန်ရှိသူတွေနဲ့ short တွေ့လို့မရအောင်တချိန်ထဲမှာပဲအရန်ကြီးလဲစိုးရင်ကြမလို့လှုပ်တဲ့လှုပ်လိုက်တာအလေးနဲ့တော့ထားပြီးတော့ကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒီလိုမျိုးဘိုင်လေးနဲ့ပေါ့နော်နာမည်တက်ပြီးတော့ချင်းချောက်တယ်ဆိုတော့အခါမှာကျွန်တော်တို့ကတော့လုံခြုံရေးအရာဆောင်ရွက်ရတာရှိတယ်။အဲရေးကြီးပုဂ္ဂိုလ်လုံခြုံရေးဆိုရင်ကျွန်တော်တို့ကအတွင်းအနီးကပ်လုံခြုံရေးရှိတယ်။အတွင်းစည်းလုံခြုံရေးရှိတယ်အပြင်စည်းလုံခြုံရေးရှိတယ်သူသွားတဲ့လမ်းကြောင်းတစ်လျှောက်လမ်းကြောင်းလုံခြုံရေးဆိုတာရှိတယ်။နောက်အချိန်ကာလအချိန်တွေ၄မျိုးပေါ့နော်တာမန်ချိန်တွေတမန်ချင်းဘာမှချင်းချင်းမရှိတဲ့အချိန်တွေမှာလောက်ဆောင်ရတဲ့လုံခြုံရေးပုံစံပေါ့နောက်တစ်ချက်ကခုနလိုထောင်လိုက်တရင်ချက်လက်ရဖြစ်စီပေါ့နော်တရင်ပေးပူပူရဖြစ်စီဒါမျိုးကြားလာတဲ့အခါမှာလောက်ဆောင်ရတဲ့လုံခြုံရေးရှာယူဆောင်ရွက်မှုအခြေအနေရှိတယ်နောက်အဲဒီလိုအရေးပေါ်ပေါ့နော်အဲလိုမျိုးတိုက်ခိုက်မှုတွေအဲလိုမျိုးကွန်ဖန့်အတူပြုနိုင်ဖြစ်လာပြီးဆိုတဲ့အနေထားမှာကျွန်တော်ဟိုဖြစ်တော်မယ်ဆိုတဲ့အနေထားမှာဆောင်ရွက်ရတဲ့လုံခြုံရေးအခြေအနေရှိတယ်နောက်ဆုံးကတော့ဖြစ်လာပြီပေါ့နော်ဖြစ်သွားပြီဒီအချိန်မှာလောက်ဆောင်တဲ့လုံခြုံရေးအခြေအနေရှိတယ်။အချင်းချင်းမှုပေါ်ထွက်လာတဲ့အတွက် PPPP ဆောင်ရွက်သွားမှာပေါ့နော်။အဲ့ဒါတော့ချင်းချင်းမှုမရှိတဲ့အနေအထားမျိုးတော့ကျွန်တော်သဘောထားလို့မရဘူး
။မလေးရှားနိုင်ငံနင်ဂရီဆာဗီလီယန်ပြည်နယ်ရဲမှာ IS စစ်သွေးချအဖွဲ့ဝင်တွေ900ရှိတယ်ဆိုပြီးဒီစာထဲမှာအခိုင်အမာပြောဆိုထားပေမဲ့လို့မလေးရှားအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်လို့မှန်မှန်ကန်ကြောင်းညှင်းချက်ထုတ်ထားပါတယ်။ပြီးတော့ဒီစာပေးပို့တဲ့သူဟာမလေးရှားနိုင်ငံတွင်က IS စစ်သွေးကြွားရဲ့လွှမ်းမိုးမှုကိုကြွားလုံးထုတ်ခြင်းတဲ့သဘောနဲ့အခုလိုမျိုးစ조사အထောက်တာဖြစ်နိုင်တယ်လို့မလေးရှားရဲတပ်ဖွဲ့ကယုံကြည်နေပါတယ်။အညိုရောင်စာရေးတင်နဲ့ထည့်ထားတဲ့ချင်းချောက်စာနဲ့တပ်ပုံတွေကိုလက်ရှိချိန်မှာမလေးရှားမှုကင်အဖွဲ့ကကန့်တွယ်နေပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။ဒီချင်းချောက်စာထဲမှာမြန်မာနိုင်ငံခေါင်းဆောင်တူပါဝင်နေတယ်ဆိုတာကိုတော့မလေးရှားရဲအရာရှိတူကသတင်းတောက်တွေကိုပြောခဲ့ပါတယ်
။အာမလေးရှားရန်ဒီကိုပုံမှန်ပြန်မြန်မာပူဒီကိုယူကရတရားပေါ်တကန
ချင်းချောက်စာထဲမှာမြန်မာခေါင်းဆောင်တူပါဝင်နေဆိုပေမဲ့ဘယ်သူပဲဝါဆိုတာကိုတော့အဲ့ဒီရဲအရာရှိကအသေးစိတ်ပြောကြားထားတာမရှိပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားရေးဝင်ကြီးလည်းဖြစ်သူဒေါန်ဆန်းစုကြည်ကိုမလေးရှားနိုင်ငံကိုလာရောက်လည်ပတ်ဖို့မလေးရှားဝင်ကြီးချုပ်ကတရားဝင်ဖိတ်ကြားထားပြီးဒေါန်ဆန်းစုကြည်ဘက်ကလည်းဒါကိုလက်ခံထားပါတယ်။ဒါပေမဲ့လို့ဘယ်ချိန်ဘယ်ခါတွားရောက်မယ်ဆိုတာကိုတော့ထုတ်ဖော်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစီစဉ်ထားမှုအခြေအနေကိုကုထက်အောင်ကတင်ပြပေးသွားတာပါ။အခုတော့တိုင်းရင်းသားဒေတာဘက်ကအခြေအနေကိုတင်ပြပေးလိုပါတယ်။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကင်မြို့မှာဘုံးပေါက်ခွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ၈ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာပြင်းထန်သူတချို့ကိုလာရှုစည်းရုံးကိုပို့ဆောင်ထားရပါတယ်။ဒီပေါက်ခွဲမှုကအစိုးရရဲ့ညီညွတ်ရေးကော်မရှင်အဖွဲ့ဟာကိုကန်တပ်ဖွဲ့အပါအဝင်တန်းခေါ်ပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ပြင်ဆင်နေချိန်နဲ့လဲတိုက်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမူးစောကပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့လောက်ကင်ဒေတာဟာ MNDAA ကိုကိုကန်တက်ဖွဲ့နဲ့အစိုးရတက်မတော်အကြား2015ခုနှစ်ဖေဖော်ဝါရီလကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ရတဲ့ဒေတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဒေတာရင်းတည်ငြိမ်မှုရှိတာကြောင့်စစ်အုပ်ချုပ်ရေးရုတ်သိမ်းခဲ့တဲ့နောက်အင်္ဂါနေ့ကတော့လောက်ကင်မြို့မှာပထမဆုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။လောက်ကင်မြို့ပေါက်ကွဲမှုကိုဒေတာခံတယောက်ကအခုလိုပြောပါတယ
်။ဒီမှာ6နာရီခွဲနဲ့59နာရီကြာတယ်မှာပေါ့။နေရာကတော့ကျွန်တော်တို့မြို့ထဲမှာရေကုန်းအဝိုင်းအောက်ဘက်ကကိုထိုင်ဝါဆော်ရရှိမှာရေကုန်းအဝိုင်းအောက်ဘက်ဘောဆိုင်ရဲ့ဆိုင်ရဲ့သိချီရဲ့နောက်ပြီးတော့ဟိုဒီမတ်ဘီကားသိချီလို့ပြောတာပဲ။ဆိုင်ရရတာပဲဟိုကားထဲရှိရတဲ့လူကြီးကဆိုင်ရနည်းနည်းရဟိုဒီကြောတော့ကျွန်တော်လည်းမသိဘူးပြာအဲ့တော့
ရှမ်းပြည်နယ်ရဲတပ်ဖွဲ့ပြည်နယ်ဒုရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကဘုံပေါက်ကွဲမှုဟာအင်္ဂါနေ့ညနေ 4:35 မိနစ်ကအမှတ်3ရပ်ကွက်ရင်ဖုံးလမ်းစုံအနီးကလျှက်စစ်ပစ္စည်းဆိုင်ရှိမှရပ်ထားတဲ့ဆိုင်ကယ်ကနေပေါက်ကွဲတာဖြစ်ကြောင်းပြောပါတယ်။ပေါက်ကွဲချိန်မှာအနီးကဖြတ်သွားတဲ့ကားပေါ်မှာလိုက်ပါလာသူနဲ့အနီးနားကဖြတ်သွားသူ၈ယောက်မိုင်းဆက်ထိမှန်ပြီးဒဏ်ရာရခဲ့တယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။
မတော်ရင်ဘောက6ယောက်ကျွန်တော်တို့လမ်းဘောက2ယောက်ရှိရပါခင်ဗျာ။ကြာငါမှ3ပါ။အဲတချို့ကမိုင်းစားတွေဝင်သွားတော့ဟိုလာရှိုးဆေးရတော့မင်းညက2ယောက်ရောက်တယ်။ပြီးတော့ဒီနေ့နေ့လယ်2နာရီမှ4ယောက်ထားရောက်တယ်။ရှင်နေကတော့သူကတော့လောလောဆယ်တော့ operation လုပ်ပြီးမှပဲပြောလို့ရပါ။တော့ဆယ်တော့သူတို့နေနေရတော့အစတွေအထဲမှာရှိနေတော့ခွဲထွက်ဖို့တော့သူတို့လုံတာပေါ့။
လောက်ကိုင်မြို့မှာလုံခြုံရေးကိုပုံပုံတင်းကျပ်ထားတဲ့လူလည်းအခုလိုဆက်ပြောပါတယ
်။ဒီတရားဝင်ဝင်မောက်ပြတဲ့ရန်လုံတိုင်းဘိတ်ခေါ်တာပေါ့။အဲ့ဘက်ကနေရှာတယ်။နောက်ကျွန်တော်ချင်းရှူရောကျွန်တော်လည်းရောက်ဝင်မောက်ရှူပါတယ်။အဲ့ဒီကနေဘိတ်ဆိုရှာတယ်။နောက်လာကြမျိုးအဖွဲထွက်သွားလာသူသွားလာနေတော့ဒါရန်တွေဘိတ်ဆိုပြီးတော့ရှာပြလာတယ်။ဒါလှည့်ခင်းပေါ့။လှည့်ခင်းမှာတော့မတော်လည်းခင်းဆိုင်ကလည်းခင်းအခုကတော့လည်းရေးကြီးချက်ချက်ကြားနေတော့စောင့်ကြည့်နေတော့မိ့ကိုတော့ရဲရဲနဲ့ညကြတာတတ်မှန်နဲ့ပြီးပေါ်ပြီးတော့ကျဲတယ်။သင်ကအဲရင်းဖြစ်တာပေါ့။ဒါတဲကိုကန်းနေအဲဒီမော်ဒယ်ကြီးဒီပါလာရောက်လုတ်ကန်းနဲ့လူသမားတွေတဲကိုတဲ့တန်းတရားတွေပေါ့ဒါတွေကိုကျွန်တော်စောင့်ကြည့်နေတာလုပ်ပါလိမ့်မယ်။တော်တော်တွေးမြင့်ထားပါလို့ပြုလို့လည်းစောင့်ရတာပါ
။ဘုံထောင်တဲ့လက်သက်တရားခံကိုတော့စုံစမ်းနေစေဖြစ်ပါတဲ့။ပြီးခဲ့တဲ့ February လကလောက်ကိုင်းမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ကတော့ဒီပောက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းနဲ့ July 31ရက်နေ့ကတော့ကုန်းချမ်းနဲ့တာရွှေထံအကြားမှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ကြောင်းကိုကန်တပ်ဖွဲ့ကတမူတူကပြောပါတယ်။အဲ့
ဒါအရင်တော့မဆိုင်ဘူး။ဥစ္စာပေါ်ဆိုချောင်းဖမ်းတာဒီလိုမသိလို့သူစတီးရတခါတော့တိုက်ပွဲဖြစ်နေဒီလိုနဲ့ခံနေနေရသူတို့လာတယ်ဆိုတော့အချစ်တာကုန်းချမ်းနာကြားထဲမှာတိုက်ပွဲဖြစ်နေ
ဒီရပိုင်းတွေအတွင်းမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှာပါဝင်ရေးအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတွေ့ဆုံဆွေးနွေးတာတွေရှိနေပါတယ်။လာမယ့်ရပိုင်းတွေမှာတော့ဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မရှိတဲ့ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ညှိနှိုင်းနေကြောင်းလည်းငြိမ်းချမ်းရေးကော်မရှင်ကတရင်ထုတ်ပြန်ထားပါတယ်။
ကမ္ဘောဇာအခုတော့ဒီစီးပွားရေးဆိုင်ရာသတင်းတပုတ်ကိုတင်ပြလိုပါရဲမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ဘဏ်လုပ်ငန်းကိုအားပြုပြီးအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါရဲအာရှဖွံ့ဖြိုးရေးဘဏ် ADB အနေနဲ့ပြည်တွင်းဘဏ်နဲ့အကျိုးတူပူးပေါင်းဆောင်ရွက်တော့မှာဖြစ်လို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်အခွင့်အရေးတွေပေါ်လာမှာဖြစ်တယ်လို့ ADB ဘဏ်ကလည်းပြောပါရဲအပြည့်အစုံကိုတော့ VOA သတင်းတောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်ခင်ဗျာ
ဘဏ်စနစ်ကိုအားပြုပြီးတော့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့မြမစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်။
ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုမြင့်တင်ဖို့အတွက်ကျွန်တော်တို့မျှော်မှန်းထားတာကတော့ SME တွေကိုလိုတိုးတက်ဖို့ဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကို SME ကျော်ယူထားပြီးကျွန်တော်တို့ထူထောင်ကြပါမယ်။အားကြောင့်လည်းဆိုတော့ကျွန်တော်တို့နိုင်ငံရဲ့ကွန်ပျူတာတည်းရေးအတွက်အလယ်လက်စီးပွားရေးလုပ်ငန်းရှင်တွေကွန်ပျူတာတက်တာကိုပြောပါတယ်။ဒါမှအကြီးစားလုပ်ငန်းကြီးတွေကိုကျွန်တော်တို့ချိတ်ခွဲပြီးဆောင်ရွက်ပေးသွားနိုင်မှာဖြစ်ပါတယ်။အဲကြောင့်ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကို SME ကိုချောယူထားပြီးဘဏ်စနစ်နဲ့ကျွန်တော်တို့မောင်းနှင်ဖို့လိုပါတယ်။ကျွန်တော်တို့နိုင်ငံရဲ့ဘဏ်တွေဟာဒီတဲ့ပုံကိုကွန်ပျူတာတက်တာကိုလိုအပ်မှာဖြစ်ပါတယ်။
ပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ United Amara Bank UAB နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကြားအကျိုးတူပူးပေါင်းရေးသဘောတူစာချုပ်ရေးထိုးပွဲမှာပြောဆိုလိုက်တာပါဒီလိုအကျိုးတူပူးပေါင်းမှုကနေမြမဘဏ်စနစ်တဖြည်းဖြည်းတိုးတက်လာပြီးပြည်တွင်းပြည်ပနဲ့ဆက်သွယ်ကစီးပွားရေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လှုပ်လာနိုင်ဖို့မျှော်လင့်တယ်လို့ဦးဖြိုးမင်းသိန်းကဆက်ပြောပါတယ
်ကောင်တာတွေဖွင့်လာပြီးချီးမွေ့နဲ့ဝင်ပို့တဲ့လုပ်ငန်းတော့ကိုပဲကျွန်တော်တို့အားပြုဆောင်ရွက်နေတဲ့အခြေအနေမျိုးရှိပါတယ်အခုပြောင်းလဲလာတဲ့အခြေအနေဖြစ်မှာ ADB အနေနဲ့လည်း SME လုပ်ငန်းတွေကိုတွန်းအားပေးလာမယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဘဏ်တွေကိုလည်းနိုင်ငံတကာအဝန်းအဝန်းနဲ့ပုံပြီးကြဲကြဲပြန့်ပြန့်ပေါင်းစပ်နိုင်ပြီးနည်းပညာပိုင်းဆိုင်ရာအမြင်တွေကိုပါရလာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဘဏ်လုပ်ငန်းဟာခွင့်ပြုတိုးတက်လာမှာဖြစ်ပါတယ်ဘဏ်လုပ်ငန်းခွင့်ပြုတိုးတက်မှာစီးပွားရေးအခြေအနေတွေအရရဟာခွင့်ပြုတိုးတက်လာမှာဖြစ်ပါတယ်
UAB ဘဏ်နဲ့ ADB ဘဏ်ကြားကုန်သွယ်မှုဆိုင်ရာဘဏ်နာငွေကြေးသဘောတူစာချုပ်ကိုဒီနေ့မှပဲလက်မှတ်ရေးထိုးလိုက်တာပါဒီသဘောတူစာချုပ်အရ ADB ဘဏ်အနေနဲ့ UAB ဘဏ်ရဲ့နိုင်ငံတကာကုန်သွယ်မှုတွေအတွက်ထုတ်ပေးတဲ့ငွေထုတ်ခွင့်ပေးစာ Letters of Credit LC တွေကိုအမခံပေးမှာဖြစ်ပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုကြောင့်နိုင်ငံတကာနဲ့ကုန်သွယ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်လာမှာဖြစ်တယ်လို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့ ADB ဘဏ်ဆက်ဆံရေးမန်နေဂျာကအခုလိုပြောပါတယ
် This gives availability for importers in Myanmar to source products
ဒီပူးပေါင်းဆောင်ရွက်ချက်အရသွင်းကုန်ထုတ်ကုန်တိုးမြင့်လာမှာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေအလုံးအရင်ကမရှိခဲ့ဘူးတဲ့ဈေးကွက်တွေမှာကြဲကြဲပြန့်ပြန့်လုတ်ကင်လာနိုင်မှာဖြစ်ပါတယ်ဒီလိုဈေးကွက်စီးပွားရေးကြဲပြန့်လာတဲ့အတွက် အသေးစားအလက်စားလုပ်ငန်းတွေအပါအဝင်မြန်မာကုမ္ပဏီတွေအနေနဲ့မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအလုံးပါဝင်လာနိုင်မှာဖြစ်သလိုဈေးကွက်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ်
SME ကနေတိုးတက်ဖို့မျိုးလာဖို့အတွက်ရည်မှန်းပြီးမြန်မာနိုင်ငံတွင်အသေးစားနှင့်အလတ်စားစီးပွားရေးလုပ်ငန်းတွေနဲ့မြန်မာဘဏ်တွေဆက်ဆံဆောင်ရွက်မှုတွေအပေါ်မှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကကျွမ်းကျင်မှုပိုင်းဆိုင်ရာအကူအညီပေးတာတွေအရင်ကလည်းရှိခဲ့ပါတယ်ရှင်
။မတ်သိန်းကြီးလင်းဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေကင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲသွားတော့ရှင်များခင်ဗျာအခုကျွန်တော်တို့ထုတ်လင်းပေးနေတဲ့ VOA ညနေကင်းဗီဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လင်းပေးတော့မှာပါ Asia 77 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကျွန်တော်တို့အခုထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဒီ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္ဂနွေညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
်တော်ရရှိမြတ်ခင်ဗျာဒီ VOA ကပုံမှန်ထုတ်လင်းပေးနေတဲ့ဒီ TV အစီအစဉ်တွေကို VOA internet လိပ်စာဖြစ်တဲ့ burmese.voanews.com ပြင် VOA Facebook နဲ့ Twitter နောက်ဒီ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်တွေကိုကိုကျော်ကျော်သိင်္ဂါကြီးညာပြောအောင်ခင်ဗျာ
သမ္မတဘရက်ကိုဘာမဟာအမေရိကန်သမိုင်းမှာအញ្ញံဖြင်းဆုံးသမ္မတဖြစ်နိုင်ခြေရှိတယ်လို့ Republican သမ္မတလောင်း Donald Trump က Twitter မှာရေးပါတယ်သမ္မတဘရက်ဘာမကMr. Trump ကိုတိုင်းပြည်ကိုဦးဆောင်ဖို့ရည်ချင်းမပြည့်မိသူအဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့ဒီလိုတုံ့ပြန်တာပါ Republican သမ္မတလောင်းဟာသမ္မတယာရုအတွက်ရည်ချင်းမပြည့်မိဘူးလို့သူတင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းပတ်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာ Donald Trump ကဆက်ပြီးတက်တည်ပြနေတဲ့ကြောင်းအင်္ဂါနေ့ကသမ္မတအင်ဗျူတော်မှာ Mr. Obama ကပြောပါတယ်သမ္မတ Obama အစိုးရတန်ကာလာတစ်လျှောက်လုံးနီးပါးကြိုးပမ်းလာတဲ့ Pacific သမုဒ္ဒရာရာဝတ်နိုင်ငံ12နိုင်ငံအကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP သဘောတူစာချုပ်ကိုလက်မှတ်ရေးထိုးရေးကွန်ဂရက်လွှတ်တော်ကတည်ပြုပေးဖို့သမ္မတကလှူလာနေပါတယ်လက်ရှိသမရလောင်းနှစ်ဦးစလုံးကဒီသဘောတူစာချုပ်ကိုလက်မခံတာကြောင့်လာမယ့်ဇန်နဝါရီလတဲ့သူ့နေရာကိုဆက်ခံမဲ့သမရတဲ့လက်ထက်မှာဒီကိစ္စဖြစ်လာနိုင်ခြင်းမရှိပါဘူးအခုသူသမရဖြစ်နေချိန်မှာဒီသဘောတူညီချက်အတည်ပြုနိုင်အောင်ကြိုးစားမယ်လို့အင်္ဂါနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမရအိုဘားမားကပြောသွားပါတယ်မြောက်ကိုရီးယားနိုင်ငံကအရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုပယ်ထင်းဒုံးကျည်တစင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားဟာဒုံးကျည်ပစ်လွတ်တာကနေတဆင့်သူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပြနေတဲ့ကြောင်းဒီလိုရက်တွေဟာကိုရီးယားနိုင်ငံကြားဆက်ဆံရေးကိုပိုဆိုးရွားစေဖို့နဲ့နိုင်ငံတကာအတိုင်းဝန်ကြားမှသဘောထားတွေကို꿰ပြားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာဖြစ်ပွဲရှိတယ်လို့ထင်တဲ့အကြောင်းပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရကျောင်းဂျွန်းဟီးကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီဆန်လောင်းနဲ့ဝန်ကြီးချုပ်ဂရော်တို့ကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတဂရော်မီရှယ်အိုဘားမားတို့ကသမ္မတအင်ဗျူတော်မှာအင်္ဂါနေ့ညနေပိုင်းကနိုင်ငံတော်ညစာစာပွဲနဲ့တခင်ရိုက်ခံပါတယ်။သမရအိုဘားမားရဲ့သမရတည်တံကာလအတွင်းဆက်နှစ်ကြိမ်မြောက်ဖြစ်တဲ့ဒီနိုင်ငံတော်ညစာစာပွဲဟာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုကြားတန်တမာဆက်ဆံရေး250ပြည့်အထိမ်းအမှတ်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမူကရှားဖောင်ဖြစ်ပြီးတော့စပန်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ညနေပတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုပ်ကနေတရိုက်ထုတ်လွှင့်ပေးခဲ့တာပါ။ပထမရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကတော့အော်မ VOA ကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.